ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာအာရှတိုက်ရဲ့နိုဘယ်ဆုလို့တင်စားခေါ်ဝေါ်ကြတဲ့ရေမွန်မဆိုင်ဆိုင်ဆုကိုမြန်မာနိုင်ငံကမြန်မာနောင်းသတင်းအရီတာချုပ်ကိုဆွေဝင်းဒီကနေ့လက်ခံရယူခဲ့ပါတယ်။သတင်းသမားကိုဆွေဝင်းဟာသတင်းစာနယ်ဇင်းသတင်းပညာကိုလက်ကင်ပြုပြီးတရားမျှတမှုနဲ့အမှန်တရားကိုရှာဖွေရမှာမဆုံးမနစ်ကြိုးပမ်းခဲ့သူအဖြစ်အရွေးချယ်ခံခဲ့ရတာပါဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပတဲ့ Raymond Massai ဆုရှင်တွေကိုဒီကနေ့ဆုချီးမြှင့်ပွဲအခမ်းအနားပြုလုပ်ခဲ့တဲ့အကြောင်းမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
ဒီကနေ့စက်တင်ဘာလ9ရက်နေ့တနင်္လာနေ့မှာတော့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာ2019ခုနှစ်အတွက် Raymond Magsaysay ဆုချီးမြှင့်ပွဲအခမ်းအနားကျင်းပနေတာဖြစ်ပါတယ်။ Raymond Magsaysay ဆုကိုမြန်မာနိုင်ငံကမြန်မာနောင်းအယ်ဒီတာချုပ်ကိုဆွေဝင်းနဲ့အတူဒီနေ့အတွက်ဆုချီးမြှင့်ခံရသူတွေကတော့ဖိလစ်ပိုင်နိုင်ငံကဂီတပညာရှင် Royal Karabakh တောင်ကိုရီးယားနိုင်ငံကအနိုင်ကျင့်မှုတိုက်ဖျက်ရေးလှုပ်ဆော်စည်းရုံးသူ Kim Jong-il အိန္ဒိယနိုင်ငံကရုပ်သံသတင်းတင်ဆက်သူ Ravish Kumar ထိုင်းနိုင်ငံကလူခွေလှူရှာသူအခနာနီလာပဂျစ်တို့ဖြစ်ကြပါတယ်မြန်မာနိုင်ငံကမြန်မာနောင်းအယ်ဒီတာချုပ်ကိုဆွေးဝင်းကိုဒီနေ့2019ခုနှစ်အတွက် Raymond Magsaysay ခေါင်းဆောင်မှုဆိုင်ရာဆုရှိအဖြစ်ရွေးချယ်ချီးမြှင့်ကြောင်းအခုလိုကြေညာခဲ့ပါတယ
် The 2019 Raymond Magsaysay Award for Emergent Leadership ကိုဆွေးဝင်းမြန်မာas one of the most challenging environments for the practice of journalism in Asia, with its history of military rule and weak civic institution, building an independent...
The first time I was Raymond Magsaysay, the first time I was in the country, I was in the country. မနက်ငယ်ဟာသတင်းမီဒီယာတွေသတင်းသမားတွေအတွက်အခက်အခဲစိန်ခေါ်မှုအများဆုံးနဲ့ရင်ဆိုင်နေရတဲ့အာရှနိုင်ငံတွေကတနိုင်ငံဖြစ်ပါတယ်မနက်ငယ်ဟာသမိုင်းကြောင်းအရဆိုရင်လေစစ်အုပ်ချုပ်ရေးအောက်မှာအရက်ဖက်အဖွဲ့အစည်းတွေအားနည်းခဲ့တဲ့နိုင်ငံမှာ
ကိုဆွေဝင်းဟာလွတ်လပ်ပြီးတော့ချင်းဝင်းတိုက်ခါနဲ့ကိုက်ညီတဲ့လူမှုဘဝတွေအကြောင်းထဲထဲဝုံဝုံစုံစမ်းဖော်ထုတ်ရေးသားတဲ့စာနယ်ဇင်းပညာကိုလက်ကင်ပြုပြီးတော့တရားမျှတမှုနဲ့အမှန်တရားရှာဖွေရမှာမဆုံးမနစ်ကြိုးပမ်းခဲ့သူဖြစ်တာကြောင့်ဒီစုကိုချီးမြှင့်တာဖြစ်ကြောင်း Raymond Magsaysay ဆုရဲ့ Foundation တာဝန်ခံကပြောသွားတာပါဒီကနေ့ကျင်းပတဲ့ Raymond Magsaysay ဆုရှင်ကိုဆွေဝင်းကိုတိုင်ဆုတက်ရောက်ယူခဲ့တာဖြစ်ပါတယ် Raymond Magsaysay ဆုရှင်ကိုဆွေဝင်းကဆုကိုကိုတိုင်လက်ခံရယူပြီးတဲ့နောက်မှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲဖွဲ့စည်းပုံအခြေခံဥပဒေအောက်သတင်းမီဒီယာသမားတွေလက်ရှိရင်ဆိုင်တွေ့ကြုံနေရတဲ့အခြေအနေတွေကိုအခုလိုပြောသွားပါတယ်
။ According to the current constitution, however, the military remains the most dominant force in our country, which controls key ministries and holds one quarter of seats in the legislature. The predominance of the military rules in a number of ethnic minority areas and the rise of nationalism is the major challenge facing the
မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ဟာနိုင်ငံပေါ်မှာအတော်လေးလွှမ်းမိုးထားပါတယ်လွှတ်တော်ရဲ့လေးပုံတပုံနဲ့အစိုးရအဓိကနေရာတွေကိုစစ်တပ်ကယူထားပါတယ်အခုလိုမျိုးစစ်တပ်ကြီးဆိုးပြီးတော့တိုင်းသားဒေသတွေကတိုက်ပွဲတွေဖြစ်နေတာနောက်အမျိုးသားရေးဝါဒခေါင်းထောင်လာတာတွေကြောင့်လွတ်လပ်တဲ့သတင်းမီဒီယာတွေအတွက်ချင်းချောက်မှုတွေဖြစ်နေပါတယ
်2019ခုနှစ်အတွက် Raymond Magsaysay ဆုရှင်ကိုဆွေဝင်းကလက်ရှိမြန်မာသတင်းမီဒီယာရဲ့အခြေအနေစိန်ခေါ်မှုတွေကိုပြောဆိုခဲ့တာပါမြန်မာနောင်းအယ်ဒီတာချုပ်ကိုဆွေဝင်းဟာ Raymond Magsaysay ဆုချီးမြှင့်ခံရတဲ့ခုနှစ်ဦးမြောက်မြန်မာနိုင်ငံသားဖြစ်ပါတယ်အာရှတိုက်ရဲ့နိုဘယ်ငြိမ်းချမ်းရေးဆုလို့နှိုင်းယှဉ်ခေါ်ဆိုကြတဲ့ Raymond Magsaysay ဆုကိုတော့1958ခုနှစ်မှာစတင်ချီးမြှင့်ခဲ့တာဖြစ်ပါတယ်1959ခုနှစ်မှာတော့မြန်မာနိုင်ငံကသတင်းစာဆရာဦးလော်ရုံပရာဟိတာအလှရှင်ဒေါ်တီတီလူး2002ခုနှစ်မှာတော့ဒေါက်တာစင်တီယာမောင်2009ခုနှစ်မှာတော့ကရင်တက်ကြွလှုပ်ရှားသူကစောဝါ2013ခုနှစ်မှာတော့မြစ်တာဖွံ့ဖြိုးရေးဖောင်ဒေးရှင်းတည်ထောင်သူကချင်အမျိုးသမီးလဖိုင်ဆန်းရော်နဲ့2015ခုနှစ်မှာတော့နိုင်ရီကူညီမှုအသင်းတည်ထောင်သူဦးကျော်သူတို့ရရှိခဲ့ပြီးဒီနှစ်2019ခုနှစ်အတွက်ကတော့မြန်မာနောင်းအယ်ဒီတာချုပ်ကိုဆွေဝင်းစုချီးမြှင့်ခံခဲ့ရတာဖြစ်ပါတယ်ရှင်